VOA American တန်ရဲ့စနေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ American သမ္မတဂျိုးဘိုင်ဒန်နဲ့ American ပြည်ထောင်စုကိုရောက်နေတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ယူတို့ဟာတောက်ကြနေ့ကသမ္မတအိမ်ဘီရိုမှာတနအီကြာတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုဟာပထဝီနိုင်ငံရေးအရပြိုင်ဘက်နိုင်ငံကြီးနှစ်ခုကြားပုံမှန်ဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်နိုင်မှုအခွင့်လမ်းကောင်းတည့်ရပါလို့အိမ်ဘီရိုကပြောပါတယ်ဂျာတာဘရီနေ့က American ကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့လည်းတောက်ကြနေမှာဒုတိယအကြိမ်ထပ်မံတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံကြားကွဲလွဲမှုတွေဆက်ဆက်ညှိနှိုင်းနိုင်ဖို့အပြင်လာမယ့်နိုဝင်ဘာလတဲ့ကျင်းပနိုင်ပွဲရှိနေတဲ့အမေရိကန်သမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကြားထိပ်သီးဆွေးနွေးပွဲအတွက်နိုင်ငံသားရဲ့ဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အိမ်ဘီရိုပြောခွင့်ရဂျွန်ကာဗီကတော့သမ္မတဘိုင်ဒန်အနေနဲ့သမ္မတရှီနဲ့မကြခင်အနာဂတ်မှာတွေ့ဆုံခွင့်ရဖို့မျှော်လင့်ထားတဲ့အကြောင်းပြောပါတယ်။ဒါပေမဲ့ရှေ့လာတဲ့ San Francisco မြို့မှာကျင်းပမဲ့ Asia Pacific CYA ပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအပြင်ပန်းမှာသမ္မတနှစ်ဦးတီးခြားတွေ့ဆုံမှုသဘောတူညီချက်ရထားပြီလားဆိုတာကိုတော့မပြောပါဘူး။တရုတ်အစိုးရဘက်ကလည်းအဲ့ဒီထိပ်သီးဆွေးနွေးပွဲကိုသမ္မတရှိတက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုတရားဝင်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ။